တမရောဘက်က၄လကြာတဖက်သက်အပြည့်အချင်းများချက်ဟာစီရင်ရီမှန်းချက်အပြင်နိုင်ငံကြီးအရာအမျက်ထုတ်လို့တဲ့စီရင်လက်နက်တစ်ခုဖြစ်လာနေတယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့စုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ပြောခွင့်ရကပြောဆိုလိုက်ပါတယ်တပ်ဖက်ကအပြည့်အချင်းများချက်အပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဘက်ကချိုးဖောက်မှုတွေရှိနေပြီးတကယ်လို့ငြင်းငြင်းရေးလူလာရဲ့ဆိုရင်အမြန်ဆုံးညှိနှိုင်းမှလို့မြန်မာစစ်တပ်ကသတိပေးပြောဆိုလိုက်တဲ့အပေါ်မှာတိုင်းရင်းသားလက်နက်ကိုင်တွေဘက်ကအခုလိုတုံ့ပြန်တာဖြစ်ပါတယ်။ဆယ်စုနှစ်နဲ့ချီကြာမြင့်လာပြီးဖြစ်တဲ့ပြည်တွင်းစစ်မီးငြင်းငြင်းမှုဆိုရင်အပြည့်အလန်းဆွဆွဲနေတဲ့အစားနိုင်ငံရေးစပွဲဝိုင်းတွေမှာမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးကြပါလို့နိုင်ငံရေးအကဲခတ်တွေကတိုက်တွန်းပါတယ်။မဆုမုံကစူးစီးတင်ပြထားပါတယ်ရှင်။ဟုတ်ပါတယ်စစ်စီရေးနယ်မြေအလိုက်စီးရေးဆိုင်ရာလှုပ်ရှားမှုတွေအလုံးကို2018ဒီဇင်ဘာလ21ရက်နေ့ကနေ2019ဧပြီလ30ရက်နေ့အထိရပ်ဆိုင်ပေးမယ်ဆိုတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ကြေညာချက်ထွက်ပေါ်လာပြီးတလအကြာမှာပဲဒီအပြည့်ရဲ့ကြေညာချက်အပေါ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကချိုးဖောက်မှုတွေရှိနေတယ်လို့တပ်ဖက်ကနေသတိပေးပြောဆိုလိုက်တာပါဒါကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ငြိမ်းချမ်းရေးကိုအမှန်တကယ်လိုလားတဲ့ဆိုရင်တက်မတော်ရဲ့ငြိမ်းချမ်းရေးဆိုင်ရာကြေညာချက်အတိုင်းညှိနှိုင်းဆွေးနွေးတာတွေကိုအမြန်ဆုံးလုပ်ကြဖို့လည်းတပ်ဖက်ကတိုက်တွန်းထားပါတယ်ဒီလိုဆွဆဲပြောဆိုချက်အပေါ်မှာတော့တက်မတော်ဘက်ကဒီအပြည့်ရဲ့ကြေညာချက်ကိုစီရေးညီမှန်းချက်အပြင်နိုင်ငံရေးအရာအမျက်ထုတ်လို့တဲ့စီရေးလက်နက်တစ်ခုအဖြစ်ရည်ရွယ်ချက်ရှိရှိသုံးလာနေတယ်လို့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council ရဲ့ပြောခွင့်ရလည်းဖြစ် ANC ရခိုင်မျိုးသားကောင်စီရဲ့အထွေထွေတွေ့မှုလေးဖြစ်တဲ့ဦးထွန်းစောကအခုလိုတုံ့တက်ပါတယ
်ကျွန်တော်မြင်တာတော့တက်မတော်ရဲ့ဒီဇင်ဘာလကထုတ်ပြန်တဲ့သုံးမျက်နှာပါဒီတစ်ဖက်သက်ပြည်ထောင်စုရေးထုတ်ပြန်ချက်ဟာဒီငင်းချင်းရည်ညီမဲ့ချက်ထက်ပြည်ရည်ညီမဲ့ချက်ကိုပိုပြီးတော့မှနော်ကောင်းတဲ့ဖော်နေတယ်ဆိုတော့သဘောတရားကိုဖော်ဆောင်နေတာဖြစ်ပါတယ်အဲ့ဒါကြောင့်မို့သူတို့ကငင်းချင်းရည်အတွက်သစ္စာဆွေးနွေးရေးတွေစကားပြောဆိုဆွေးနွေးနိုင်ဖို့အတွက်ဆန်ကြီးတိောက်တာကိုမတွေ့ရပဲနဲ့အစီအရေးအရာတစ်ဖက်သက်ပြည့်ပြည့်ဝင်ပဲလို့မျိုးဖြစ်နေတာပေါ့အဲ့ဒါကြောင့်ကျွန်တော်တို့ကမြင်တာကတော့ငင်းချင်းယူမဲ့ချက်တဲ့စိတ်ရည်ယူမဲ့ချက်ကိုပြည့်မီအောင်အကောင့်တွေပေါ်လာနေတယ်ဆိုတော့အဲလက္ခဏာကိုဖော်ပြနေတာဖြစ်ပါတယ်အစီအရေးယူမဲ့ချက်အပြင်ဒီနိုင်ငံရေးအရာပါလက်လက်တစ်ခုတစ်ပွဲအသုံးချနေတဲ့သဘောဆောင်လာနေတဲ့အနေအထားမှလည်းရှိနေပါတယ်
တမရဘကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့ဆွေးနွေးမှုတွေလုပ်နေကြမှာပဲတိုင်းရင်းဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရင်းနဲ့စစ်တပ်တို့ကြားတိုက်ပွဲတွေကဆက်ပြီးတော့ပြင်းပြင်းထန်ထန်ရှိနေတဲ့အတွက်တမရဘကငြင်းငြင်းရေးကိုအမှန်တကယ်လိုလားတဲ့ဆိုရင်လက်တွေ့ကျတဲ့ဆောင်ရွက်ချက်တွေနဲ့ခိုင်မာတဲ့ယုံကြည်မှုတည်ဆောက်ဖို့လိုတယ်လို့လည်း UNFC ပြောခွင့်ရကပြောပါတယ်
ဒီလိုလိုလူချင်းတို့ကတက်မတော်ပဲဖြစ်တယ်လို့ပြောတယ်နော်အရင်တော့ကအခုလည်းအထက်ကြီးပြောနေတာပါပဲသူငင်းချင်းရေးကိုလူချင်းတို့ဆိုလို့ရှိရင်ငင်းချင်းရေးလူချင်းကြောင်းကိုကျွန်တော်တို့ကပြောနေလို့မရဘူး။တာဝန်ပေါ်မှာရေးထားအောင်လည်းမရဘူး။လက်တွေ့ပေါ်ဆောင်ဖို့လိုပါလေ။ဘယ်လိုမြင်တာကလေ။ဒီအခုအပြစ်ခက်ရေးပြောထားတဲ့အဖွဲ့အစည်းတွေနဲ့တောင်တိုက်ပွဲတွေဖြစ်နေတယ်ဆိုရင်ဘာကြောင့်ဖြစ်လဲ။ဒီအကြောင်းတရားတွေကိုရှာဖို့ဖြေရှင်းဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်။အဲ့လိုမဖြေရှင်းတဲ့နဲ့တာဝန်ပေါ်ကနေလူလိုက်ပေါ်ကနေလူရောမှာနော်။သူပြင်ချက်တွေနဲ့ပြောဆိုမှုတွေနဲ့ပြစ်တင်ဝေဖန်မှုတွေနဲ့တွားနေကြမယ်ဆိုလို့ရှိရင်ယုံကြည်မှုတွေထပ်ပြီးတော့ပြက်ပြားလာမယ်။ဒီထဲမှာကအနှုတ်သဘောဆောင်တဲ့လက္ခဏာတွေပေါ်ပေါက်လာပြီးတော့မှအမိထံအောင်တွေတိုးပေါ်လာတဲ့အနေအထားပဲရှိမယ်လို့မြင်ပါတယ
်မြန်မာပြည်မှာအုပ်ချုပ်တဲ့အစိုးရဆက်ဆက်ညီညာရေးဖော်ဆောင်ခဲ့ကြပေမဲ့လို့ဆယ်စုနှစ်နဲ့ချီပြည်တွင်းစစ်မီးကမငြိမ်းနိုင်သေးတဲ့အနေအထားအပေါ်မှာတော့အမှန်တကယ်ညီညာရေးဖော်ဆောင်နိုင်ဖို့ဆိုရင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အစိုးရစစ်တပ်တို့ကြားစီးရင်းနှီးနဲ့မဖြေရှင်းကြပဲနိုင်ငံရေးနည်းလမ်းနဲ့စပွဲပေါ်ထိုင်နည်းနည်းချင်းဆိုင်ဆွေးနွေးအဖြေရှာကြဖို့နိုင်ငံရေးအကြံခတ်ဒေါက်တာရမျိုးသိန်းကအကြံပြုပါတယ
်တမောအနေနဲ့အဖြစ်ခက်ရက်ဖေးကြီးကာလကိုပေါ့လေဒါလေးလသတ်မှတ်ပြီးထုတ်ပြန်တာကတော့ဒါကပေါင်းတစ်ခုခတ်ထားတယ်လို့ဖြစ်တယ်တကယ်ပြောမယ်ဆိုရင်တော့ငင်းငင်းကြီးတွေ့ဆုံဆွေးနွေးနေတဲ့ကာလတစ်လျှောက်လုံးမှာသတ်မတော်ဘက်ကအဖြစ်ခက်ရက်ဖေးထားဖို့လိုအပ်တယ်လို့မြင်တယ်အကောင်းဆုံးနည်းလမ်းကတော့သတ်မတော်နဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းကြီးချာမှာတော့မျက်နှာဆုံကြီးတွေ့ဆုံဆွေးနွေးပြီးတော့အဖြစ်ရှာတာဟာအကောင်းဆုံးနည်းလမ်းနဲ့တူတယ်နဲ့အဲ့ဒီလိုမဟုတ်ဘဲနဲ့အသက်မတော်ဘက်ကလည်းတိုင်းသားလက်နက်ကိုင်အဖွဲ့အစည်းကြီးကိုဆွဆွဲတိုင်းသားလက်နက်ကိုင်အဖွဲ့အစည်းကြီးဘက်ကလည်းသတ်မတော်ဘက်ကိုအဖြစ်တင်အဲ့ဒီလိုဖြစ်နေမယ်အဲ့ဒီတာမီယာကြီးကလဲနေနေဆိုရင်ကျွန်တော်တို့နိုင်ငံရဲ့ငင်းချင်းကြီးလုပ်ငန်းစဉ်ဟာဖြစ်တဲ့ဖို့ခက်မယ်လို့မြင်တယ်အဲ့ဒီအတွက်ကြောင့်မလို့အရေးကြီးဆုံးကတော့သတ်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းခေါင်းဆောင်တွေရှားမှာလက်လာဆိုပြီးတွေ့ဆုံညှိနှိုင်းဆွေးနွေးပြီးတော့အဖြစ်နေတဲ့ပြဿနာတွေရှိနေတဲ့အခက်အခဲတွေအကျက်တဲတွေကိုချော်လွှားနိုင်တဲ့နည်းလမ်းတွေဖြည့်ရှင်းချက်တွေကိုရှားအောင်လုပ်ယူနိုင်ဖို့ကအရေးကြီးတယ်လို့မြင်ပါတယ်။အဲဒီအခါကျတော့ရည်ရွယ်ချက်တည်ဆောက်ဖို့ဆိုတဲ့နေရာမှာကျွန်တော်အများအားဖြင့်တော့နှစ်ဖက်အကြမ်းပါပေါ့လေ။အပြန်အလှန်နားလည်မှု 哦，现在对嘛对路呢？现在雷达没出来，你搬个车子跑的，有车子跑的路，我对了，现在边边地上铺，这么没路啊点路。
你妈是在那一行担任了那个一块一一路家带过的十片那边，山里那边嘛嘞，是一点嘛木里是没在吃巴嘞。啊，后来是嘛咯，咱们老伯家跟前路那一块 GIU 呢 ，NRPC 有嘛的钱 ，GNU 那 GNPB，RCSS 都呢，人家一个没线路家，这钱是打阿罗的包，送你来的巴嘞些。那是我妈先。